တိုင်းရင်းသားနိုင်ငံရေးပါတီတွေကလွှတ်တော်ကိုယ်စားလှယ်တချို့နဲ့နေပြည်တော်မှာဒီမနေ့တွေ့ဆုံခဲ့ပြီးတော့တိုင်းရင်းသားဒေသတွေအတွင်းငြိမ်းချမ်းရေးတန်းတူညီမျှအခွင့်အရေးခန်းစားခွင့်တွေရရှိရေးကိစ္စအပြင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနိုင်ငံကြီးဖြစ်ပေါ်လာရေးအခြေအနေတွေအပေါ်ဆွေးနွေးပြောဆိုခဲ့ကြပါတယ်။တိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဒေါန်းဆန်းစုကြည်တို့တွေ့ဆုံမှုအသေးစိတ်ကိုတော့မတ်တင်တီတီရေးဆက်ပြီးတော့ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်။ဂျပန်ရွှေကောက်ပွဲအတွက်ဒီနေပြည်တော်ကိုမဲဆွဲစီအိုရီခီးစဉ်ဖြစ်ရောက်နေတဲ့ဒေါန်ဆန်းစုကြည်ဟာဒီကနေ့မတ်လ6ရက်အင်္ဂါနေ့မနေ့9နာရီကနေပြည်တော်မှာရှိတဲ့ကုမုဒရာဟိုတယ်မှာတိုင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာပါ။ဒါဟာဒေါန်ဆန်းစုကြည်ရဲ့မူလနေပြည်တော်ခီးစဉ်အစီအစဉ်နဲ့မှမပါဘဲနဲ့ဂျပန်အခုလိုမျိုးတိုင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့စီစဉ်လိုက်တာဖြစ်တယ်လို့ NLD ပါတီကပြောပါရယ်။တိုင်းသားလွှတ်တော်ကိုယ်စားလှယ်တွေကဆိုရင်တော့ဒီရခိုင်အမျိုးသားများတွတ်တက်ရေးပါတီ၊ပို့အမျိုးသားများအဖွဲ့၊ပလောင်ပါတီအပြင်ဒီဝါဒီမိုကရေစီပါတီတခါချင်းမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကရင်ဖလုံစဝေါ်ပါတီကလွှတ်တော်ကိုယ်စားလှယ်တချို့နဲ့အတူရှမ်းကြားဖြူပါတီကကိုယ်စားလှယ်တွေနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံမှုအတွင်းတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းမှုရရှိရေးပြည်မပြည်နယ်မခွဲခြားဘဲနဲ့တန်းတူညီမျှတဲ့အခွင့်အရေးခံစားပိုင်권တွေရှိရေးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကသူ့ရဲ့သဘောထားတွေကိုရှင်းပြခဲ့တယ်လို့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကပြောပါတယ်
အမှားဆိုရလေတိုင်းသားလူမျိုးတစ်မျိုးဖြစ်ပါလေပြီးရခါကျတော့ကျွန်တော်တို့တိုင်းပြည်မှာသာဝရငြိမ်းချမ်းရေးနော်ဒီဆောက်ဖို့ဆိုရင်စစ်မှန်တဲ့ Federal Move ကိုလက်ခံဖို့လိုပါတယ်နောက်တစ်ခါ Federal Move ဆိုတာပြည်တော်စုကြီးကနေခွဲထွက်သွားမယ့်အခြေအနေမဟုတ်ပါဘူးမိမိရဲ့လူမျိုးတွေလိုက်ဖို့နော်အုပ်ချုပ်ဖို့ဖြစ်ပါတယ်ကချင်မှာဆိုရင်ကချင်ပြည်နယ်မှာဆိုရင်ကချင်လူမျိုးများကစီမံခံခွဲအုပ်ချုပ်မယ်၊ကရင်ပြည်နယ်မှာဆိုရင်လူမျိုးများစီမံခံခွဲအုပ်ချုပ်မယ်။အဲဒီလိုစနစ်မျိုးနဲ့ဒါသွားဖို့အတွက်ဖြစ်ပါလေဆိုရဲဟိုပါတော့နော်အဲ့လိုမျိုးအန်ဒီကနေပြီးတော့ရှင်းလင်းပြောဆိုခဲ့တာရှိပါတယ်
ဧပြီလ10ရက်နေ့မှာပြုလုပ်မဲ့ချားပြတ်ရွေးကောက်ပွဲတွေမှာဒေါန်ဆန်းစုကြည်ဦးဆောင်ပြီး NLD ပါတီကဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး NLD ဟာလွှတ်တော်နိုင်ငံရေးတဲ့ကိုပါလာတော့မှာမို့လွှတ်တော်တွင်းကအခြေအနေတချို့ကိုလည်းပြောပြဖြစ်တယ်လို့ပြောပါတယ
်။လွှတ်တော်နဲ့ပတ်သက်လို့ကကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကလည်းလွှတ်တော်နိုင်ငံရေးမှာဝင်ပြီးတော့ရှောင်နှမ်းလာပြီးဒီအတွက်ကြောင့်လွှတ်တော်ရဲ့ညောင်ရင်အားလုံးလက်တွဲပြီးတော့လှုပ်ဆောင်သွားမယ်ဟလာဒီတိုင်းသားလွှတ်တော်ကိုယ်စားလှယ်တွေကဆိုရင်လည်းလွှတ်တော်မှတစ်နှစ်ကြိုကြိုပေါ့နော်ဟလာလွှတ်တော်တယောက်ဖြစ်ပြီးဖြစ်တဲ့အတွက်ကြောင့်လို့ဟလာလိုအပ်တာတွေဟလာလွှတ်တော်နဲ့ပတ်သက်လို့ပေါ့နော်အဲပြည်ချင်းပြည်တိုက်တာတွေမြို့သားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်တွေလွှတ်တော်ရဲ့ရောက်လာတဲ့အခါကျရင်ပြောပြပေးပါနော်အဲဒီလောက်ပဲပြောပြပါတယ်ခင်ဗျာ
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုပါရှင်အထူးသဖြင့်တော့မြန်မာနိုင်ငံမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်လာရေးအတွက်ဒေါန်ဆန်းစုကြည်နဲ့အတူလွှတ်တော်ရဲကိုရောက်လာကြမဲ့ NLD ကိုယ်စားလှယ်တွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေအတူပူးပေါင်းဖို့ဆန္ဒရှိတယ်လို့လည်းကြားဖြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကလွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကပြောပါတယ်
ကျွန်တော်တို့ကတန်းတူညီမျှမှုဆိုတာကိုကျွန်တော်လက်ခံထားတယ်။တန်းတူညီမျှမှုမရှိလို့ပဲကျွန်တော်တို့နိုင်ငံအမိုင်းကမလာပါခဲ့ဘူးဆိုတာကိုပြောပြလိုက်တယ်။ဒီချင်းဆက်ပြီးတော့အနည်းစုအနေနဲ့အဲဒီတန်းတူညီမျှမှုကိုဖော်ပြနေလို့လိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်ဆိုပြီးတော့သူပြောပြလိုက်ပါတယ်။လွတ်တော်မှာရောက်လို့ရှိရင်ကျွန်တော်တို့ဒီမိုကရေစီပါတီတင်တဲ့ပူးပွဲပြီးတော့ဆောင်ရွက်တာဖို့နိုင်ငံရေးကိစ္စတွေကိုဆောင်ရွက်တော့ဖို့ကျွန်တော်ကတင်ပြထားပါရှိပါတယ်။ပါတီအဟကောင်းအောင်ပါစုစစ်ကြီးရောက်လာလို့ရှိရင်တော့ဒါပို့ပြီးတော့ဘောနဲ့ကဲဒီမှာဟိုဘီကပြည်ပြန်လိမ့်မယ်လို့ကျွန်တော်ကတင်ပြကြတာပေါ့နော်အဲတော့ဆိုတော့ပြောပါလေအကုန်လုံးနိုင်ငံတော်မှပေါ့နော်ရှေ့ဆက်သွားမယ်နိုင်ငံရေးကိစ္စတွေမှာတော်တော်လေးရောက်လာလို့ရှိရင်ကျွန်တော်လည်းပူပေါင်းပြီးတော့ဆက်ပြီးတော့လုပ်သွားကြမယ်ဆိုတော့ကျွန်တော်လည်းလေးလေးလေးကြိုဆိုပါတယ
်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ပါရှင် NLD ပါတီရဲ့မဲဆွဲ CEO ခီးစဉ်တွေအဖြစ်နေဘက်တွေကိုခီးထွက်နေတဲ့ဒေါန်ဆန်းစုကြည်ဟာအခုနေပြီးတော့ခီးစဉ်မတိုင်ခင်ရှမ်းပြည်နယ်ကချင်ပြည်နယ်တွေကိုလည်းတွားရောက်ခဲ့ပါသေးတယ်။တိုင်းရင်းသားရေးတွေကိုပိုးပြီးဆောင်ရွက်နိုင်ဖို့အတွက်တိုင်းရင်းသားဒေသတွေကလစ်လက်မဲဆန္ဒနေရာတွေအလုံးကို NLD ကဝင်ပြိုင်ဖို့စီစဉ်ခဲ့တာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောသလိုတိုင်းရင်းသားနေမြေတွေမှာတာယာငြိမ်းချမ်းမှုတွေနဲ့အတူအေးချမ်းလုံခြုံမှုရှိတဲ့ဘဝတွေကိုပိုင်ဆိုင်ဖို့အတွက်သူ့အနေနဲ့အတက်နိုင်ဆုံးတာဝန်တွေကိုစူးစမ်းထမ်းဆောင်သွားမယ်လို့လည်းစီယုံရေးခင်းစီတွေမှာထည့်သွင်းပြောကြားသွားပါတယ်ရှင်။